ရခိုင်ပြည်နယ်ကျောက်တော်မြို့ရဲ့အရှိဘကံလက်မတော်ကြီးရအုပ်စုမှရှိတဲ့လယာမီဧကပေါင်း1300ကျော်ကိုလွန်ခဲ့တဲ့1994ခုနှစ်လောက်ကတပ်မတော်ကသိမ်းယူခဲ့တာလို့တောင်သူတွေကပြောပါတယ်။သိမ်းယူထားတဲ့မြေတွေတဲကဧကပေါင်း900ကျော်မှာစာကခါကိုတမခမာယာ304ခမာယာ305တည့်ရင်တွေကအဆောက်အဦတွေဆောက်လုပ်ထားပါတယ်။ကျန်တဲ့ဧကပေါင်း460ကျော်မှာတော့ဘာအဆောက်အဦမှဆောက်လုပ်တာမရှိဘဲလယာမီတွေအဖြစ်နဲ့တပ်မတော်ကတောင်သူတွေကိုပြန်လည်ပြီးသီးစားရှာငှားရမ်းထားတယ်လို့တောင်သူတွေကပြောပါတယ်။အဲ့ဒီလယာမီတွေကိုပိုင်ဆိုင်ခဲ့တဲ့တောင်သူဦးရေ129ဦးရှိပြီးအဲ့ဒီတောင်သူတွေဟာသူတို့ပိုင်ဆိုင်ခဲ့တဲ့လယာမီတွေကိုတပ်မတော်ထံကနေပြန်လည်ငှားရမ်းပြီးလုကန်နေကြတာလည်းဖြစ်ပါတယ်။တပ်မတော်ကလုကန်နေတဲ့ဧကပေါင်း460ကျော်ကိုပြန်လည်ဆွန့်လှပ်ဖို့နဲ့ကျန်တဲ့မြေတွေအတွက်လည်းနဲ့နာကြီးတွေပေးဖို့တောင်သူ129ဦးစလုံးကအချင်းချင်းတင်ပြတောင်းဆိုထားပေမဲ့ထူးခြားမှုမရှိသေးပါဘူး။လေသိန်းခံရတဲ့တောင်သူတို့ဖြစ်တဲ့ဦးစိန်ချောင်းအောင်ကအခုလိုပြောပါတယ
်ဘုရားလေးခုနေပါစားပြီးတင်ကြတာဆိုတော့နှစ်ပေါင်း24နှစ်ရှိပြီကျွန်တော်တို့တင်ထားတာလေအချင်းချင်းကြပြီခင်ဗျဒါပေမဲ့ကျွန်တော်တို့ဘာတစ်ခုမှအကြောင်းပြန်ကြတာမရှိဘူးဒါကြောင့်ကျွန်တော်တို့ကဒီမြေကိုစစ်စစ်ပေါင်းသိမ်းထားတဲ့မြေသေးကသုံးပုံတစ်ပုံကိုပြန်ရပြီးတော့ပြန်တဲ့မြေကိုကာလပေါက်ကြီးနဲ့ပြန်ရောကြီးအနေနဲ့ရရှိတာပါလေယာမြေစီစဉ်ရေးကော်မတီကိုတင်ထားတယ်ဘာတစ်ခုမှအကြောင်းမသိရဘူးခင်ဗျ
စတဲ့တင်ယုံခံရတဲ့နှစ်ပေါင်း24နှစ်အတွင်းမှာလယ်သမားတွေကအချင်းချင်းတင်ပြတောင်းဆိုမှုတွေရှိခဲ့ပါတယ်2019ခုနှစ်တည်းနိုင်ငံတော်သမ္မတဒုတိယသမ္မတနဲ့နေပြည်တော်လေယာမြေစစ်ဆေးရေးအဖွဲ့တွေအထိတင်ပြတာတွေရှိခဲ့ပေမဲ့လည်းရမယ်မရဘူးဆိုတဲ့အကျိုးအကြောင်းကိုဒီနေ့အထိဘာမှမသိရတဲ့အတွက်မျှော်လင့်ချက်တွေကုံဆုံးနေတယ်လို့ခံစားနေကြရတယ်လို့တောင်သူတွေကပြောပါတယ်တောင်သူတွေမှာရှိသမျှလယ်မြေတွေအလုံးအသိခံခဲ့ရတယ်လို့ရော့ချင်းငွေလည်းမရခဲ့တာကြောင့်မိသားစုရက်တရေအတွက်လမ်းစားတွေပျောက်ပြီးသူတို့ရဲ့လယ်မြေတွေကိုတက်မတော်ထံကပဲပြန်လည်ငှားရမ်းလုပ်ကန်ခဲ့ကြရပါတယ်။လယ်ယာမြေတွေပြန်ရဖို့တင်ပြတောင်းဆိုမှုတွေရှိနေတာကိုတက်မတော်ကသိရှိသွားတဲ့အတွက်အဲ့ဒီတောင်သူတွေကိုတက်မတော်ကဆက်မငှားတော့ဘူးလို့လယ်သိန်းခံရတဲ့တောင်သူတို့ဖြစ်တဲ့ဦးမောင်ပါညွန်ကပြောပါတယ
်။တက်ကသိမ်းပြီးမှကျွန်တော်တို့တေကကိုတင်းစင်းနဲ့ငှားရလေအဲ့ဒါကျွန်တော်တို့ပြန်လုပ်တယ်ကျွန်တော်6နိုင်လောက်လုပ်ခဲ့တယ်အဲ့မှာလုပ်တော့အဲ့ဒါကျွန်တော်ဒီအထက်ကလူကြီးတွေကိုကျွန်တော်စာတွေပါတင်ပြီးမှအထက်ကလူကြီးတွေကိုတိုင်နေမင်းတို့ကိုမငှားတော့ဘူး။လေတော့ကိုဖကိုလောက်ချတော့မောင်းထုတ်တော့ကျွန်တော်တို့ကိုလူတဲ့တဲ့ပြန်အခုတိစားချပြီးပြန်လုံနေရတယ်လေကျွန်တော်တို့ကလုံးလုံးမရဘူးသူတို့ကငားမငားတာကိုတက်ဒီပြန်လူအစိတ်တွေလုံတာ
တောင်သူအတော်များများကတော့သူတို့ပိုင်ဆိုင်တဲ့လေယာဉ်မြေတွေအလုံးသိရုံရဲ့အထက်မှာပါသွားတာကြောင့်ခိုကိုရမယ့်အရှင်နေထိရောက်ခဲ့ကြတယ်လို့သိရပါတယ်လေသိန်းခံတောင်သူတို့ဖြစ်တဲ့ဦးအောင်စောရှိကသိရုံထားတဲ့မြေတွေကိုပြန်မပေးနိုင်ရင်ထိုက်သိမ်းတဲ့ရုပ်ကြီးကိုတော့ပြေးစေချင်တယ်လို့ပြောပါတယ်
ကျွန်တော်ကမေရိုင်းရဲ့ဘုံလုံးကောက်ပါတယ်ကျွန်တော်အနေနဲ့ကျွန်တော်မိသားစုကတော်တော်သားတို့ခေါက်တို့ဒီနေရာမှာရှိအင်ခင်မဲ့တစ်ခုကျန်တော့တယ်ကျွန်တော်တို့ညောင်မလာကြည့်ပါမယ်အသိခင်တဲ့မြေကအစောင်းလေးမဆောက်တော့ဘူးသူတို့မှတ်နေပါတယ်ပြစ်သက်ချနေပါတယ်ကျွန်တော်တို့တောက်ဆိုတာကအခုမြေမဟုတ်ရင်ရိုကြီးနိုင်နာကြီးပေါ့အဲ့လိုပဲလိုချင်တယ်လို့
ရခိုင်ပြည်နယ်မှာတက်မတော်အပါဝင်ဌာနဆိုင်ရာအချုပ်ကသိမ်းယူထားတဲ့မြေတွေအတော်များများရှိနေပြီးဒီကိစ္စတွေအပေါ်အစိုးရဘက်ကပြန်လည်စစ်စစ်တာတွေမှာနှောင့်နှေးမှုတွေရှိနေတဲ့အတွက်ထင်းတလောက်ခီးမတွင်ဘူးလို့လွှတ်တော်ကိုယ်စားလှယ်တွေအကြားဝေဖန်မှုတွေလည်းရှိပါတယ်။ဒါအပြင်တက်မတော်နဲ့ပတ်သက်နေတဲ့လယာမြေအမှုန်တွဲတွေအပေါ်ဖြည့်ရှင်းနိုင်မှုမှလည်းပုံမအားနေတာကိုတွေ့ရတယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ကြောက်တော်မြို့နယ်ကလယ်သိန်းခံတောင်သူတွေကတော့သူတို့ရဲ့မိယာတွေကိုပြန်လည်ဆွန့်လှပ်ဖို့နဲ့ပြန်လည်ဆွန့်လှပ်နိုင်ခြင်းမရှိတဲ့လယာမြေတွေအတွက်ကိုလည်းထိုက်သင့်တဲ့ရုပ်ကြီးတွေပေးဖို့အစိုးရဘက်ကအလေးထားဆောင်ရွက်စီစဉ်နေလို့ပြောကြပါတယ်ခင်ဗျာ။